ဆယ်ယုံလုံးယုံတွေမှာကိုဗစ် -19 ကာကွယ်ထားတာရှိမရှိစစ်ဆေးတာကိုပူးပေါင်းစစ်ဆေးရေးအဖွဲ့တွေကအစိုးရကသတ်မှတ်ထားတဲ့မေလ15ရက်အမိပြီးအောင်စစ်ဆေးနေပေမဲ့ဆယ်ယုံအများစုစစ်ဖို့ကြံနေတဲ့အကြောင်းကိုပြောပြပေးမှာပါ။မဖြစ်မနေလက်ပတ်ရမယ့်ဆယ်ယုံကလွဲပြီးဆယ်ယုံထဝက်လောက်ကသူတို့လုပ်ငန်းကိုလာစစ်ဖို့ဌာနဆိုင်ရာပူးပေါင်းစစ်ဆေးရေးအဖွဲ့တွေကိုအကြောင်းမကြားကြပါဘူး။ဆယ်ယုံပေါင်း 2,000 ကျော်ရှိတဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာအခုချိန်ထိဆယ်ယုံ900လောက်ပဲစစ်ဆေးနိုင်ပါသေးတယ်။ကုန်မှမရှိ၊ကုန်ရမ်းလည်းမရတဲ့အခြေအနေမှာဆက်ယုံကိုပိတ်ထားဖို့လုပ်ငန်းရှင်တွေကပူပြီးဆန္ဒရှိကြတာပါ။လှိုင်းသာယာအခြေအနေကိုတိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောပြပါဗျ။
ကျွန်တော်တို့သိရသလောက်ကတချို့ဆက်ယုံအလုတ်ယုံတွေကတော့နောက်ထပ်ရေရှည်သူတို့အလုတ်ကိုပိတ်ထားရှင်တဲ့သဘောလေးတွေရှိတယ်။တချို့ဆက်ယုံတွေကြတော့လေကျွန်တော်တို့သိရသလောက်ဒီပြန်လည်ပြီးတော့ဖွင့်လိုက်ပြီးတော့လုပ်ငန်းဆောင်ရွက်ပေမဲ့ဒီဘက်ကထုတ်ထွက်တဲ့ product ကိုဒီဘက်မှာဝယ်မဲ့လူမရှိဘူးဆိုရင်ဒီဆက်ယုံလေပတ်နေတာထက်ဆိုင်မလေပတ်ပဲနဲ့ရက်ထားတာကကိုကောင်းတဲ့အခြေအနေတစ်ခုကိုဒီလိုလက်ခံထားပြီးတော့ဒီလာရောက်တင်ပြအခြေမရှိတဲ့ဆက်ယုံတွေရှိတယ
်အထူးသဖြင့်အထည်ချုပ်လုပ်ငန်းတွေစားတောက်ကုန်လုပ်ငန်းတွေကကုန်အမားတွေထပ်မရသလိုအမားခံပြီးကုန်အမားတွေအတွက်ရောကြီးပေးရသူတွေလည်းရှိပါတယ်အလုံသမားဝင်ကြီးဌာန၊ကျန်းမာရေးဝင်ကြီးဌာနနဲ့လွှတ်တော်ကိုယ်စားလှယ်ပူးပေါင်းစစ်ဆေးရေးအဖွဲ့တွေကစစ်ပြီးသွားတဲ့စက်ယုံကို ABC အဆင့်တွေသတ်မှတ်ထားပါတယ်။ A အဆင့်ရတဲ့စက်ယုံကလုပ်ငန်းလည်ပတ်ဖို့ထောက်ခံချက်ရမှာနဲ့ B အဆင့်ကတော့လုပ်ငန်းလည်ပတ်ရေးစစ်ဆေးခံရမှာပါ။ C အဆင့်ကတော့ကျန်းမာရေးဝင်ကြီးဌာနသတ်မှတ်ချက်တွေပြည့်မီတဲ့အထိစစ်ဆေးခံပြီးမှပြန်ဖွင့်ခွင့်ရမှာပါ။ရန်ကုန်မှာစက်ယုံ3,000လောက်စစ်ဆေးပြီးသွားပါပြီ။တချို့လုပ်ငန်းတွေလည်ပတ်နေပေမဲ့အများစုကတော့ရန်နာထားပါတယ်။အစိုးရသတ်မှတ်ထားတဲ့မေလ15ရက်နေ့ရောက်တဲ့အထိစစ်ဆေးတာပြေအောင်မှမဟုတ်သေးဘူးလို့လည်းစစ်ဆေးရေးအဖွဲ့တွေကပြောပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။